ပိုလန်နိုင်ငံမှာတရားရုံးချုပ်ရဲ့တရားသူကြီးသုံးပုံတပုံကိုအဓမ္မယာရူကထွက်ခိုင်းတဲ့ဥပဒေသစ်တရက်ကိုနိုင်ငံတော်ဆက်လက်ဆန့်ကျင်ကန့်ကွက်နေကြပါတယ်။ Solidarity အလုံသမားသမဂ္ဂတည်ထောင်သူနိုဘယ်ညီညာရေးဆုရှင် Lake Lewinsa လည်းချီတက်ဆန္ဒပြမှာပါဝင်ပြီးနိုင်ငံကိုဥဆောင်နေတဲ့လယ်ဝဲသမားတွေနှုတ်ထွက်ရမယ်လို့တရားရုံးချုပ်ရှိကလူထုပြည်သက်ကိုပြောကြားခဲ့ပါတယ်။ဖွဲ့စည်းမှုဥပဒေနဲ့ Division of Powers လို့ခေါ်တဲ့အနာသုံးရခွဲခြားမှုကိုချုပ်ဖောက်တဲ့သူဟာရာဇဝတ်ကောင်ဖြစ်တယ်ဒီလူတွေကိုဖယ်ရှားဖို့ဘာမဆိုလုပ်ရမယ်လို့လည်းသူကဆိုပါတယ်။အစိုးရရဲ့လုပ်ရကြောင်းပြည်တွင်းစစ်ဖြစ်လာနိုင်တယ်လို့လည်းဟော့ကင်းထုတ်လိုက်ပါတယ်။ပိုလန်ဝန်ကြီးချုပ်မတ်တီယုစ်မာရာဝစ်စကီကတော့တရားရင်ချုပ်တရားသူကြီးရဲ့အငြင်းစားသက်တမ်းဆွတ်ချတဲ့ဆုံးဖြတ်ချက်ကိုဥရောပပါလီမန်ရှိမှဗိုလ်ဒူနီယာကာကွယ်ပြောကြားခဲ့တာပါ။ဒါပေမဲ့သူ့ရဲ့အပြောကိုဥရောပသမ္မတခေါင်းဆောင်တွေကလက်မခံကြပဲပိုလန်နိုင်ငံ Conservative အစိုးရကတရားရုံးတွေကိုထိန်းချုပ်ဖို့ကြိုးပမ်းနေတဲ့ပိုလန်ရဲ့ဒီမိုကရေစီအန်ဒီယာကျောင်းနေရလို့ပြောဆိုကြပါတယ်။